Nemasuya Biransun Yanyan Possong Yu Company Net Session Short Chabu, the Bordu Nija Jutare, KIU Cog, Chenumio Yepoye, Kachinbine, Waimon Munega, Taskanrigu, Asua Setagani, Dekai Nido, Melu, Gayo Begap Yobare, Elu Dekai Murijong, Didagan Tiyua Dari, Tabitin Shangnia, Elu Le Subare, Kachinbine Mapibogare, Tiberi Jong, Lukun Yi Chupo Murigu, Kangayadru, Akulu Tusson Sunibu, Jumanize Kalama, Session Dumion Losong Nidebo, Soinzia Nitashin Nidelu, Amudmi Kunisanya Porigale Pyojabare,
ဒီချင်းရီပြေဆုံးကိုVOA ရဲ့ထိုင်းချေဆက်သတင်းတော့နိုင်ကိုင်ငါသတင်းပေးပို့ထားပါရခင်ဗျာဟုတ်ကဲ့ပါကချင်ပြည်နယ်ဝိုင်းမော်မြို့နယ်ချီပွေနယ်လောက်ခံစုံနေမြေမှာရှိတဲ့ KIU ကကချင်လွတ်လပ်ရေးဖွဲ့တပ်စခန်းကိုမြန်မာစစ်တပ်ကနေထိုးစစ်ဆင်တိုက်ခိုက်နေလို့တိုက်ပွဲဖြစ်ပွားနေဆဲအခြေအနေမှာရှိနေပါတယ်ဒီတိုက်ပွဲမှာမျိုးကျော်စခန်းတစ်ခုကိုလက်လွတ်ရတယ်လို့လည်းသတင်းတွ ော်တော်အတင်းမှဝန်တိုက်တယ်ဆိုတာကြားတယ်လေဒါမနဲ့သူတို့တိမ့်ယူဒီမတိမ့်ယူတယ်ဘူးဆိုရင်တော့အတိအကျတိမ့်မရသေးပါဘူးသူတို့ကတော့အလုံးအရင်နဲ့လက်နဲ့အကြီးကြီးနဲ့သူတို့ပြုံးခနဲ့ပြုံးခနဲ့အဲ့လိုဝန်သူတို့တိုက်သွားတယ်အဲ့မှာကျွန်တော်တို့ဒီအတုနေရာအလိုက်တော့တခန်းကြီးရှိပါလေဒါပေမဲ့လို့တော့တိုက်တာကဒီအဲကျွန်တော်တို့နည်းနည်းအခြေတကျစိုက်ထားတဲ့နေရာဒီအဲ့ဒါကြီးဖြစ်တယ
်ချီဝေဒေတာလောက်ခေါင်စုံနယ်မှာရှိတဲ့ KIO တပ်စခန်းဖြစ်တဲ့လောက်ခေါင်စခန်းစုစည်းစခန်းဗတ်မြော်စခန်းနဲ့မြော်ကျော်စခန်း၄ခုကိုအစိုးရစစ်တပ်နဲ့နေကြာဆောက်တိုက်ရင်ပူးပေါင်းရာသို့ထိုးစစ်ဆင်တိုက်ခိုက်ခဲ့တာပါအခုလိုဖြစ်ပေါ်တဲ့တိုက်ပွဲတွေကြောင့်လောက်ခေါင်နဲ့မျောကျော်ကြေးရွာကဒေသခံတွေဟာစစ်ပေးလူရကိုတင်းရှောင်နေရတယ်လို့လဲ KIU နိုင်ငံခြားဆက်ဆံရေးတာဝန်ခံဂျိမ်းလွန်းတောင်ကအခုလိုပြောပါတယ
်။ဒေသခံလူတွေကထွက်ပြေးတာပေါ့ဗျာဟိုတမန်နဲ့ကတော့တရားကျော်ရွာသူရွာသားတွေကတော့ကျုံရွာကိုထွက်ပြေးသွားတာပေါ့အိမ်ကနေဘာမှဖြစ်မဲ့ဆိုတော့ကျွတ်နေမတည်လို့ဆိုတော့ဘယုံကနေထွက်ပြေးရတယ်ဆိုတော့ဒါကိုဝတ်တဲ့ဝတ်တဲ့အဲ့ဒါကလွယ်လို့တခြားဘာမှအကောင့်ကံကိုယူသွားဖို့ချဲနေကလည်းမပေးဘူးပေါ့
မြန်မာစစ်တပ်အနေနဲ့ဖက်ကဒေသနဲ့လိုင်စာဌာနချုပ်နီးလက်ချမ်းရံဘက်မှာတာထိုးစစ်ရထားပြီးတော့ရှမ်းပြည်နယ်မြောက်ပိုင်း KIU တပ်မဟာ၄နေမြည်ရဲ့တပ်မဟာ၁နေမြည်နဲ့ပန်ဝါဒေသတစ်လျှောက်မှာတိုက်ပွဲတွေဖြစ်ပွားနေစေလို့လဲဂျိန်းလွန်းတောင်ကပြောပါတယ်မြန်မာစိုးရပြည်ထောင်စုငိမ့်ချမ်းရေးဖော်ဆောင်ရေးကော်မတီနဲ့ KIU တို့ကြားတိုက်ပွဲရှင်ချော့ချရေးအတွက်နှစ်ဖက်သဘောတူညီချက်ရရှိထားပြီးမဲ့လဲအခုချိန်ထိတိုက်ပွဲတွေဖြစ်ပွားနေတဲ့အပေါ်မှာတော့အစိုးရငိမ့်ချမ်းရေးဖော်ဆောင်ရေးကော်မတီဝင်တူဦးဖြစ်သူဦးလှမောင်ရွှေကအခုလိုပြောပါတယ်
ဒါပေမဲ့ဝေဒီဦးအောင်အနေနဲ့တော့ KIO အဖွဲ့ကြီးနဲ့ဆက်ရိုက်ပြီးတော့ဆက်သွယ်နေပါတယ်။စိတ်ကြကြမှာလည်းဒီဆွေးနွေးပွဲတွေအရှိမဲ့လို့ပြောပါတယ်။အဲဒါနိုင်ငံတကာဖြစ်စင်မှာလည်းဒီလိုမျိုးပြတ်ခတ်မှုဆိုတာတော့ကျွန်တော်တို့အခြေခံလက်နဲ့ရထိုးပြီးတဲ့အခါမှာလည်းအရှိနေလို့တဲ့ဒါပေမဲ့ဒါတွေရောတဲ့ရောတဲ့ရောအောင်လည်းလုပ်ရမှာပဲကျွန်တော်တို့အဲ့လိုပဲနားလည်ပါ
။ KIO နဲ့မြန်မာစစ်တပ်တို့ကြားတိုက်ပွဲဖြစ်ပွားခဲ့တာနှစ်နှစ်နီးပါးကြာမြင့်ခဲ့ပြီးဖြစ်ပါတယ်။အခုလိုဖြစ်ပေါ်တဲ့တိုက်ပွဲတွေကြောင့်ဒေသသွင်းမှာလူခွေရေးချိုးဖောက်မှုခံရတဲ့ဖြစ်စဉ်တွေလည်းရှိခဲ့ပါတယ်။ဒီအခြေအနေတွေကိုတော့စစ်တမ်းကောက်ယူထားတဲ့ကချင်မျိုးသမီးဖွဲ့ KWAD ရဲ့ပြောရေးဆိုခွင့်ရှိသူမတ်မွန်နေလီကအခုလိုပြောပါတယ
်။ဒီလူခွေရေးချိုးဖောက်မှုပေါင်းစုံပေါ့နော်။ပေါ်တာတွေပါတယ်ပြီးလို့ရှိရင်အသက်ခံရတာတွေပြီးလို့ရှိရင်ခံစီနေဆက်တာတွေပြီးလို့ရှိရင်အတ္တမပြုချင်းတာတွေပြီးတော့အဲ့ဒီမျိုးလူခွေရေးချိုးဖောက်မှုပေါင်းစုံပေါ့နော်။ကျမတို့အဲ့လိုမျိုးကောက်ခံထားတာရှိပါတယ်။အချိန်ပေါင်းဆိုလို့ရှိရင်အဖြစ်အပျက်ကအနည်းဆုံး900အထက်မှာကျမတို့ကောက်ခံထားတာရှိပါတယ်။
KIU ခေါ်ကချင်လွတ်လပ်ရေးဖွဲ့နဲ့မြန်မာအစိုးရရဲ့ပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးကော်မတီတို့ဟာဖေဖော်ဝါရီလဇန်းတုန်းကတရုတ်နိုင်ငံရွှေလီမြို့မှာဆွေးနွေးခဲ့ပြီးတော့ငြိမ်းချမ်းရေးကိုရှေ့ရှုပြီးတော့ဆက်လက်တွေ့ဆုံသွားကြဖို့သဘောတူညီခဲ့ကြပါတယ်။ဒါပေမဲ့လက်ရှိကချင်ဒေသအတွင်းမှာစစ်အခင်းချင်းခြေနေတွေကြောင့်စိုးရိမ်စရာနေထားမှာရှိနေတယ်လို့လည်းမတ်မွန်နေလီကပြောပါတယ်။
သူကအချင်းချင်းဆွေးနွေးနေတယ်။သူ့ပဲမဲ့ဘာတွေဆက်လုပ်မယ်ဆိုတော့ဘာတစ်ခုမှအခုချိန်ကြည့်ကျမတို့တို့မျိုးလင်းချက်ဆိုတာဘာမှမရှိဘူး။တစ်ဖက်မှာဆွေးနွေးတယ်လို့ပြောပြီးတော့တစ်ဖက်မှာဆိုလို့ရှိရင်ဒီရှေ့ရှေ့ကပို့ပြီးတော့ညံ့နေတဲ့အခြေအနေကိုဖန်တီးနေတယ်။ပြီးလို့ရှိရင်ရင်းနာတာမဟုတ်ဘဲနဲ့ဒီစုံဒီယာတို့မျိုးရှေ့အခင်းချင်းတွေကိုဖန်တီးနေတယ်ဆိုတဲ့ကိစ္စကကျမတို့တော်တော်လေးစိုးရိမ်နေပါတော့
။ KIO နဲ့မြန်မာအစိုးရတို့ဟာ1994ခုနှစ်မှာအပြစ်ခရက်စဲရေးသဘောတူလက်မှတ်ရေးထိုးခဲ့ပြီးဓမ္မရဥသိမ့်စိန်လက်ထက်2013ခုနှစ်မှာစီရေးသိမ်းမှတ်မှုဖြစ်ပွားခဲ့ပြီးတော့တိုက်ပွဲတွေပြန်လည်ဖြစ်ပွားခဲ့ပါတယ်။2013ခုနှစ်ဇန်နဝါရီလ17ရက်နေ့မှာကချင်ဒေသတိုက်ပွဲရက်စဲရေးနဲ့ပတ်သက်ပြီးတော့မြန်မာအစိုးရသတင်းထုတ်ပြန်ရေးဖွဲ့ကနေသတင်းထုတ်ပြန်ထားပြီးမဲ့လည်းတိုက်ပွဲတွေဆက်လက်ဖြစ်ပွားနေခဲ့ပါတယ်။ KIU ခေါ်ကချင်လွတ်လပ်ရေးဖွဲ့နဲ့မြန်မာအစိုးရတို့ရဲ့ပြည်ထောင်စုငြိမ်းချမ်းရေးပေါ်ဆောင်ရေးကော်မတီတို့ဒ ဒီနှစ်စံပိုင်းမှာတရုတ်နိုင်ငံရွှေလီမြို့မှာတွေ့ဆုံဆွေးနွေးခဲ့ရမှာတော့စီရေးရှင်ရှော့ချဖို့သဘောတူညီချက်ရရှိခဲ့ပြီမဲ့လေဖာကနဲ့လိုင်စာပအဝန်းကျင်ဒေသကလွှဲလို့ဂျန်နဲ့နေရာဒီမှာတိုက်ပွဲတွေဖြစ်ပွားနေပါတယ်အခုလိုဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်နိုင်ငံရေးရတွေ့ဆုံဆွေးနွေးဖို့နောက်နေ့စီတယ်လို့လဲ KIU ဘက်ကပြောပါတယ်ခင်ဗျာ